ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်ကောင်စီကြားဒီလနိုဝင်ဘာ10ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့ပုံနှကျွမြို့နယ်ကဆင်အင်းကြီးကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့ကျေးရွာသား6ဦးကိုစစ်ကောင်စီကတပ်ဖြတ်ခဲ့တယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်လဲ2ရက်အတွင်းသေဆုံးသူ73ဦးနဲ့ဒဏ်ရာရှိသူအများအပြားရှိတယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ပြောခွင့်ရခိုင်သူကက VOE ကိုပြောပါတယ်
မနေ့ကညနေ၄နာရီခွဲလောက်မှာဒီပုံနာကျောင်းအခြေစိုက်ခမ950တိုင်းရင်ကဒီစစ်သား40ကျော်လောက်ကဆန်းကြီးကျေးရွာကိုဝင်ရောက်လာပြီးတော့မှအပြစ်မဲ့ပြည်သူ6ယောက်ကိုသူတို့ပစ်တက်ခဲ့တာရှိတယ်အဲ့ဒီမှာတော့ဒီအသက်ခံရတာကတော့ယောက်ျား9ယောက်အမျိုးသမီးက2ယောက်ပေါ့နော်အဲ့ဒီမှာသူတို့ဒီ6ယောက်ကိုဒီအစုလိုက်ပြုံလိုက်ပစ်တက်သွားတာရှိတယ်အော်အကုန်လုံးဒီမနေ့ကနဲ့ဒီနေ့ပေါင်းဆိုလို့ရှိရင်တော့ဒီပုံနာကျောင်းမြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့ဒီလက်နက်ကြီးပစ်ခတ်မှုလေကြောင်းပစ်ခတ်မှုတွေနောက်ပြီးလို့ရှိရင်ဒီမြန်မာစစ်တပ်တွေကဝင်ရောက်ပြီးတော့မှရွာသားတွေကိုတတ်ဖြတ်တာတွေဒါအကုန်ပေါင်းလိုက်လို့ရှိရင်သေဆုံးတဲ့သူက73ယောက်ရှိတယ်နောက်ဟိုအဲ့ဒီမှာပျောက်နေတဲ့သူတချို့လည်းရှိသေးတယ်ဆင်းကြီးရွာကလည်း
အဲ့ဒီလိုဖြစ်စဉ်ကြောင့်ရခိုင်အရသာပြည်သူတွေကိုတပ်ဖြတ်ခဲ့တဲ့မြန်မာစစ်တပ်ကိုလက်တုံပြန်တိုက်ခိုက်သွားမယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ဟိုကျွန်တော်တို့ဒီ ULAA အနေနဲ့ကတော့ဒီလိုမျိုးကျွန်တော်တို့ပြည်သူတွေပေါ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ပြီးတော့မှဒီစစ်ရဆွာမှုကိုကျူးလွန်တဲ့ဒီခမ950နဲ့တော့ဒီကိစ္စမှာဒီရာဇဝမှုမှာပါဝင်ပတ်သက်တဲ့သူတွေကိုတော့ကျွန်တော်တို့ကတော့ဟိုနှီးမျိုးစုံနဲ့ဒါအပြစ်ပေးအရေးယူနိုင်အောင်လုံဆောင်သွားမှာဖြစ်တယ်ဒီအတွက်လည်းပဲကျွန်တော်တို့ကပြန်လည်ပြီးတော့မှဒါလက်တုံးပြန်တိုက်ခိုက်သွားမှာဖြစ်ပြီဗ
ျရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွမြို့နယ်ဆင်အင်းကြီးကျေးရွာနယ်ပရိသာကျေးရွာကျရန်ကုန်စစ်တွေကားလမ်းမပေါ်မှာစစ်ကောင်စီရင်တန်းကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကနိုဝင်ဘာလ10ရက်မနေ့ပိုင်းကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ပွဲတွေဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်မနေ့ကလည်းတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ပုံနှကျွမ်းမြုံနယ်ကျေးရွာတချို့ကထောင်ထဲချီတဲ့ဒေသခံတွေဘေးလူရာကိုထွက်ပြေးတန်းရှောင်နေကြရပါတယ်။အထုပ်တဲ့ကျေးရွာကနေထွက်ပြေးလာတဲ့ဒေသခံတဦးကတော့ရွာမှာမပြေးနိုင်လို့ကြံခဲ့တဲ့တက်ကြီးပိုင်းတွေကိုစစ်ကောင်စီတပ်သားတွေပစ်တပ်မှစိုးရိမ်နေတယ်လို့ပြောပါတယ်။
ဒီဘုံဆန်းဒီမနီးလေးအရေးစစ်တိုက်ပွဲပြီးပြီဒီကိုမြေတေကပါပဲဒီကျွန်တော်ကအကုန်လေးဒီရမ်းပါနေပြီရမ်းကလို့လူလူတွေကြိုင်ပါပြီတောင်းကိုသူ့ရင်းစစ်ကောင်ကောင်းနေနေပါလေကျွန်တော်ကညာရမဟင်းလူတွေအသက်ခံအောင်ပေါ့ကွာဝင်နေချိုးအောင်ပေါ့သူတို့စဉ်းစားဥစ္စာဒီကောင်အောင်လို့ပေါ့ပေါ့သူတို့ဘာသာရေးမစိုးရိမ်တဲ့အိမ်ပါရင်ဟောမအောင်ပေါ့သူတို့ကလူမျိုးတုံးတိုက်ပွဲနေတယ်ပါ
လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲပြီးတော့အရသာပြည်သူတွေမကြာခဏဆိုသလိုထိခိုက်သေးဆုံးဒဏ်ရာတာတွေတနေ့တည်းတနေ့တိုးလာပါတယ်ပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးနဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့ပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒါကျွန်တော်တို့ပြည်သူတွေကိုအကောင်းဆုံးလုံခြုံမှုပေးနိုင်အောင်တော့ဒါကျွန်တော်တို့လည်းစူးစမ်းနေတာလို့ရှိပါတယ်ဒါပေမဲ့လို့ဟိုကျွန်တော်တို့ကဟိုရခိုင်တပြည်လုံးကိုထိန်းချုပ်နိုင်တဲ့အနေအထားမရှိသေးတဲ့အခါကျတော့ဟိုတချို့နေရာတွေမှာတော့ဟိုသူလေးဝင်လို့ရတယ်ကိုလေးဝင်လို့ရတယ်เนาะအဲ့ဒီလိုနေမြေတွေလည်းရှိတယ်ကျွန်တော်တို့ထိန်းချုပ်နေမြေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့နဲ့ဆက်ဆံတဲ့ပြည်သူတွေကိုကျွန်တော်တို့ကအကောင်းဆုံးဒါဟိုအကာအကွယ်ပေးနိုင်တယ်ဒါပေမဲ့ခုနကပြောတဲ့ဒီသူနဲ့ကိုနဲ့ကြားနေမြေတွေဆိုလို့ရှိရင်တော့ဒါမြန်မာစစ်တပ်ဟာဟိုအငြင်းတန်းလိုလိုပေါ့เนาะအဲ့လိုတခုခုဖြစ်ပြီဆိုလို့ရှိရင်သူတို့ချတဲ့ပြေဝင်ရောက်လာပြီးတော့မှပြည်သူတွေကိုဒီလိုမျိုးအစုလိုက်ပြုံလိုက်တပ်ဖြတ်ပြီးတော့မှရာဇဝမှုကျူးလွန်တာတွေကိုဒါဟိုတောက်ချလုပ်နေတာရှိတာပေါ့
ဒီကနေ့ညနေပိုင်းမှာလဲကြောက်တော်မြို့နယ်ရွှေပြည်သိကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပြီးတော့ဒေသခံ9ဦးထက်မနည်းတန်းရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပုံနှကျွမ်းမှာဒေသခံ73ဦးကိုစစ်ကောင်စီကတပ်ဖြတ်ခဲ့တာဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြောရေးဆိုချက်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူးခင်ဗျာ